အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာရေးပေါ်အကူအညီနောက်တစ်ကြိမ်ထပ်ပေးရေးကိစ္စလွှတ်တော်တွင်လာတော်ကြာဆွေးနွေးနေရကနေသဘောတူညီချက်တစ်ခုရတော့မယ့်အလားအလာရှိလာတဲ့အကြောင်းပါတီနယ်စလုံးရဲ့ခေါင်းဆောင်တွေကအင်္ဂါနေ့နှောင်းပိုင်းမှာပြောပါတယ်။အောက်လွှတ်တော်လူနည်းစုခေါင်းဆောင်ကေဗင်မက်ကတီကလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ကျွန်တော်ယူဆပါတယ်။သဘောတူညီချက်ရနိုင်ခြင်းရှိလာပြီလို့ယူဆပါတယ်ဆိုပြီးဆွေးနွေးပွဲနှစ်ကြိမ်အပြီးမှာပြောခဲ့ပါတယ်။ဆွေးနွေးပွဲမှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမားနဲ့လူများစုခေါင်းဆောင်မစ်မက်ကွန်နယ်တို့လည်းပါဝင်ပါတယ်။မစ္စတာရှူမားကတိုးတက်မှုရနေပြီးမကြာခင်မှာသဘောတူညီချက်ရလာဖို့မျှော်လင့်ပါတယ်။သဘောတူညီချက်တစ်ခုရဖို့စစ်မှန်တဲ့ဆန္ဒတစ်ခုရှိနေတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးပြောပါတယ်။သဘောတူညီချက်တစ်ခုသာမရဘူးဆိုရင်အရေးပေါ်အကူအညီပေးထားတဲ့အဓိကအစီအစဉ်အများအပြားဟာဒီလကုန်မှာတက်တန်းကုန်သွားတော့မှာဖြစ်ပါတယ်။ဒီထဲမှာအလို့လက်မဲ့ဖြစ်နေသူအမေရိကန်12တန်းကိုပေးနေတဲ့အလို့လက်မဲ့ထောက်ပံ့ကြီးအစီအစဉ်နဲ့အိမ်ငှားကမပေးနိုင်တဲ့ခံမှန်းကြီးအမေရိကန်တန်40စောင်းဝါဒီကာလာအတွင်းနေအိမ်တွေကနေနှင်ချမခံရအောင်စိုင်းထားပေးတဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။